မြန်မာနိုင်ငံကြားငွေထိန်းချုပ်မှုဥရေတဲ့ပေါ်နိုင်ငံတကာစီးပွားရေးအုပ်စုတွေကစိုးရိမ်တကြီးပြန်မေးခွန်းထုတ်လိုက်ပါတယ်။နိုင်ငံခြားဝင်ငွေတွေကိုတစ်ရက်တွင်းမြန်မာငွေနဲ့ပြန်သိမ်းပေးရမယ်လို့ဘူဘန်ကအခုတနင်္ဂနွေ AD 3ရက်မှာထုတ်ပြန်ပြီးပြည်တွင်းလုပ်ငန်းရှင်တွေလားသူဂျပန်၊စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်မှုတွေထုတ်ပြန်လာပြီးမှအခုအမေရိကန်နဲ့တခြားစီးပွားအဖွဲ့တွေကပါထုတ်ပြန်လာတာပါ။ဈေးကွက်ပေါက်ဈေးထက်လျှော့ပြီးသတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အခုလိုနိုင်ငံသားငွေပြန်သွင်းရမယ့်ဥပဒေကြောင့်မြန်မာနိုင်ငံတည်းနိုင်ငံသားငွေသုံးစွဲမှုကိုပြင်းပြင်းထန်ထန်ထိခိုက်သွားလိမ့်မယ်လို့အမေရိကန်ဗြိတိန်ပြင်သစ်ဩစတြေးလျနဲ့တခြားကုန်သည်ကြီးများတင်ကဒီနေ့ကြေညာချက်တွေထုတ်ပြန်လိုက်ပါတယ်။ဒါအပြင်ဒီဥပဒေကိုနိုင်ငံသားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေဆက်သွယ်ပြတ်သွားပြီးတချို့စီးပွားရေးနဲ့ကုန်သွယ်မှုတွေအခက်အခဲကြီးကြီးမားမားဖြစ်စေကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုလည်းဆက်ထိခိုက်စေလိမ့်မယ်လို့ထုတ်ပြန်ချက်တွေမှာထောက်ပြထားပါတယ်။ဒီနိုင်ငံခြားငွေကန့်သတ်မှုဥပဒေလောက်ထုံးအသေးစိတ်အကုန်ထွက်မလာသေးပေမဲ့အခုပြောင်းလဲမှုကမြန်မာစစ်ဆိုးရွားအတွက်ခိုင်မာတဲ့နိုင်ငံခြားငွေကျပ်တောက်လာမှုကိုဖော်ထည့်ဖို့ဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံသားတွေနိုင်ငံခြားမှာသုံးဖို့ကြိုတင်ငွေထက်သုံး Debit နဲ့ Credit ပန် ATM ကတ်တွေအတွက်လည်းတစ်လကိုသုံးနိုင်တဲ့ငွေပမာဏထက်ဝက်ထိလျှော့ချလိုက်ပါတယ်။ဒေဘစ်ကတ်အတွက်အရင်တစ်လကို American Dollar 5000သုံးနိုင်တဲ့ကနေအခု2500နဲ့ Credit Card အတွက်အရင်မြန်မာငွေ350ကနေအခု25ဒိန်ကိုလျှော့ချလိုက်ပါတယ်။ဒါအပြင်ဒီနေ့မှာပဲမြန်မာဘူဘန်ကဒီဥပဒေဟာနိုင်ငံခြားတန်ဝန်တန်းတွေနဲ့နိုင်ငံခြားအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂ IMF နိုင်ငံတကာငွေကြေးရုံးငွေအဖွဲ့ကမ္ဘာပံ ADB အာရှဖွံ့ဖြိုးရေးပံအာဆီယံအရှေ့တောင်အရှေ့နိုင်ငံများအသင်းနောက်ဥရောပကော်မရှင်နောက် JICAဂျပန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီစတဲ့နိုင်ငံကအဖွဲ့အစည်းတွေကဝန်ထမ်းတွေမပါဘူးလို့ကြံကြားရေးဝန်ကြီးဌာနကထုတ်ပြန်ချပါတယ်ခင်ဗျ။